မာနိုင်ငံရဲ့လူဦးရေ90ရာခိုင်နှုန်းဟာတောင်သူလယ်သမားတွေဖြစ်ကြပါတယ်။မြန်မာနိုင်ငံဟာစိုက်ပျိုးရေးပေါ်မိခိုနေရတဲ့နိုင်ငံဖြစ်တာနဲ့အညီတောင်သူတွေရဲ့အကျိုးပြုမှုကလည်းနိုင်ငံဖွံ့ဖြိုးရေးအတွက်အရေးကြီးလာပါတယ်။အဲ့ဒီတောင်သူတွေရတရတိုက်တဲ့အခွင့်အရေးတွေကိုအကျိုးဆောင်ပေးနေတဲ့သူတွေဟာလည်းအရေးပါတဲ့တာဝန်တစ်ခုကိုမိမိအသိနဲ့ဆောင်ရွက်နေကြသူတွေလို့ဆိုရမှာပါ။အဲ့ဒီထဲမှာကချင်ပြည်နယ်မွန်းညင်းမြို့နယ်ကလယ်သမားရေးကူညီပေးနေတဲ့ဒေါ်မိုးမိုးလိုင်လည်းပါဝင်ပါတယ်
။ကချင်ပြည်နယ်မှာကဟိုမြေယာနဲ့ပတ်သက်လို့ပေါ့နော်စစ်တပ်ကသိမ်းထားတဲ့နေရာတွေပေါ့နော်အာရမသိမ်းထားတာတွေရှိတယ်။နောက်ပြီးတော့ကုမ္ပဏီတွေကနေပြီးတော့မှဒီလုပ်ပိုင်ခွင့်ရှိထားတဲ့ပေါ့နော်တရားဝင်လုပ်ပိုင်ခွင့်ရထားတဲ့တောင်သူတွေကိုတရားစွဲနေတာတွေပေါ့နော်အဲ့ဒါနဲ့ပတ်သက်လို့ရှိတယ်။နောက်ပြီးလို့ရှိရင်ဒီဟိုအုတ်ချွေးပိုင်းနေရာနေပြီးတော့ပေါ့နော်မတရားသဖြင့်ပေါ့နော်ဟိုတိတ်ဆီးထားတဲ့မြေတွေပေါ့အဲ့ဒီပြဿနာတွေမှာကျွန်မတရားရေးကဏ္ဍတွေမှာလည်းကျွန်မကတရားဝင်တွေမှာလိုက်ပါဆောင်ရွက်ပေးတယ်။နောက်စစ်တပ်နဲ့ပတ်သက်လို့ရှိရင်လည်းစစ်တပ်ထဲဒီကျွန်မတို့အဖြစ်ရှင်းနေပေါ့နော်။အဲ့လိုမျိုးတွေတော့လက်ရှိတောင်သူတွေဘက်ကနေမမမရက်ပြီးတော့ဆောင်ရွက်နေပါလိမ့်မယ်။
သူဟာလူမှုရေးလုပ်ငန်းတွေကို2003ခုနှစ်ကတည်းကလုပ်ကိုင်လာခဲ့တာပါ။အရင်က HIV လူနာတွေကိုကူညီဆောင်ရှောက်ရေးလုပ်ခဲ့ပြီးနောက်ပိုင်းမှာတောင်သူရေးတွေကိုဆောင်ရွက်လာခဲ့တာလို့ဆိုပါတယ်။အခုလိုလူမှုရေးလုပ်ငန်းတွေလှုပ်ဖြစ်လာတာဘာကြောင့်မလဲဆိုတော့
ကျမဒီပထမကျမရေးကဏ္ဍလေးလုပ်တယ်ဆိုတာကတော့ပေါ့နော်ကျမတို့ကမြင်းကြီးနားမှာနေတဲ့အစိမ့်အစိမ့်ကနေလည်းနီးတယ်လေဒီ HIV အင်ဒက်စ်ကျမတို့ကိုတွေးတဲ့အချိန်မှာသူတို့ကလေဟိုယောဂါကြောင့်တေးတာမဟုတ်ဘူးပေါ့နော်ကျမတို့ကကိုကံအားချင်းချင်းကြနိုင်တာမှမဟုတ်တာဟုတ်ဒါပေမဲ့စိတ်ပိုင်းဆိုင်ရာမှာဖြစ်ပြီးတော့မှတေးတာနေတဲ့ခါမှာကျမတော်တော်လေးသနာကျင်တာနဲ့စိတ်ပဲဖြစ်တယ်ပေါ့နော်ကျမကမူလတွေကလည်းကျမဝါသနာပါတယ်ဒီလိုလူမှုရေးလုပ်ငန်းတွေပေါ့နော်ဟိုပါပေါ့အရှင်မပြုနိုင်တဲ့ကလေးတွေရှင်ခေါ်ပြုပေးတာတော့အဲ့လိုမျိုးဝါသနာပါတယ်
သူကြုံတွေ့ရတဲ့လက်ရှိတောင်သူတွေရဲ့အခက်အခဲတွေနဲ့ပတ်သက်ပြီးတော့လဲသူပြောပြတာက
အခုလောလောဆယ်မှာတော့တောင်သူတော်တော်များများကိုတခါရောက်နေတယ်။အင်းတော်ကြီးမှာဆိုလို့ရှိရင်အင်းတဝိုက်လုံးပေါ့နော်။တဝိုက်လုံးမှာကျမတို့ကယူ UNESCO သတ်မှတ်လာတဲ့အချိန်မှာအတဘာပဝင်းရင်ထိမ့်မင်းရေးဆိုပြီးတော့မှကျမတို့စိမ့်မန့်ဇက်ဟိုပုတ်တန်ခေါ်တာပေါ့လေ။အဲ့လိုနန်နမိတ်တွေလည်းသတ်မှတ်လာတယ်။သတ်မှတ်လာတဲ့အချိန်မှာတောင်သူတွေကအခုချိန်မှာဆိုလို့ရှိရင်အတရားဆက်ခံရတာတွေပေါ့နော်အများကြီးကြုံလာတယ်အဲနေရာနဲ့ပတ်သက်လို့လောက်ကဲဆောက်တော့ခွင့်မရှိတာတွေပေါ့အဲ့ဒီဟာတွေလည်းအများကြီးဖြစ်နေတယ်အခုချိန်မှာကျမတို့အဲ့မှာဆိုလို့ရှိရင်ဧက9000ကျော်ရှိတယ်အဲကျမတို့ရှေ့ရောက်ပေါင်း30ကျော်ပေါ့နော်အဲ့ဒါကြီးအဲ့ပြဿနာကိုခံစားနေရတယ်နောက်ပြီးလို့ရှိရင်ကျမတို့အင်းတော်ကြီးအရှိကန်းနေမှာဆိုလို့ရှိရင်လည်းအရင်တော့ကပေါ့နော်1990ခေါ်မှာဟိုကျုပ်ကျော်လက်ထက်ပေါ့နော်တိုင်မှုကနေပြီးတော့ဒီလေယာဉ်မလုံမနေရမြေလွတ်မြိုင်နေကိုဝန်ထမ်းတွေရောပြည်သူတွေရောလှုပ်ရတယ်အဲ့ဒီလှုပ်ခဲ့တဲ့ဟာတွေအားလုံးကကုမ္ပဏီတွေကလည်းကျမတို့ဒီကြောက်သိလုတ်ွက်တွေပါလေရကျင်တဲ့ခါကြတော့မြေလွမြေနေလျှောက်ထားပြီးလုတ်တယ်ပေါ့ဒါပေမဲ့သူတို့ကတော့ဟန်ရေးပြပဲလုတ်တယ်တနိုင်တစ်ပိုင်တောင်သူတွေကတော့တကယ်မဝင်ရောက်ပြီးယနေ့ချိန်ကြီးလုတ်ကိုင်းနေတယ်ဒါပေမဲ့အဲ့ဒီကုမ္ပဏီတွေကလည်းအဲ့လိုတောင်သူတွေတရားဆွဲလဲဆိုတော့တောင်သူတွေကမြေကြီးမှာလုတ်ကိုင်းစားရမှာဖြစ်နေတရားရုံးနေပြတ်နေရတယ
်ဆုံးမမိုးလိုင်ဟာအိမ်မှာမွေးမြူရေးလုပ်ငန်းလေးလုပ်ပြီးအဲ့ဒီကရတဲ့ဝင်ငွေနဲ့ဆရာတော်ကြီးတချို့ရဲ့ထောက်ပံ့ကူညီမှုမိဘရဲ့ပံ့ပိုးမှုတွေနဲ့ဒီလူမှုရေးလုပ်တွေကိုလှုပ်ဆောင်ခဲ့တာလို့ဆိုပါတယ်သူရဲ့လူမှုရေးကူညီဆောင်ရွက်မှုတွေမှာရင်ဆိုင်ရတဲ့စိန်ခေါ်မှုတွေအခက်အခဲတွေရလဲ
ဒီလိုဌာနဆိုင်ရာတွေနဲ့ကျမတို့ကအဓိကပြဿနာတက်တာပေါ့နော်လေစီတွေနဲ့ပတ်သက်ပြီးတော့မှကျမတို့ကဒီထွေအုပ်တွေညီစင်းတွေနဲ့ကျမတို့ကထိတိုက်ပြဿနာတက်လာတယ်အဲ့လိုတက်လာတဲ့အချိန်မှာကျမတို့ကနေပြီးတော့ပြည်နယ်မှာပေါ့နော်လွှတ်တော်ဥက္ကဋ္ဌကြီးတွေကျမတို့ဝန်ကြီးချုပ်တွေပေါ့နော်ကျမတို့ကတက်ရောက်ပြီးတော့ကျမတို့အကူအညီတောင်းနေဆွေးနွေးတယ်လက်ဆက်ဝန်ကြီးတွေနဲ့ကျမတို့ဆွေးနွေးတယ်ဆွေးနွေးတဲ့အချိန်မှာဆိုလို့ရှိရင်ကျမတို့ကိုပြန်ပြီးတော့မှတရားစွဲမယ်လို့ဒီလိုမျိုးပေါ့နော်ဟိုမဟုတ်မှန်တရားပြောတာလို့အဲ့လိုမျိုးတွေပဲကျမတို့လုပ်လာတယ်အဲ့တော့ကျမကဒီဟာနဲ့ပတ်သက်လို့ကျမတို့အပြည့်ဆောင်တက်ချက်ကြီးကော်မတီတွေကိုကျမတိုက်ရိုက်သွားပြီးတော့နေပြီးတော့မှတိုင်ကြတယ်။တိုင်ကြတဲ့အချိန်မှာလည်းကျမကိုစာထွက်လာတာတော့ကျမကမဟုတ်မှန်လောက်ကျန်တဲ့သူဖြစ်တဲ့အတွက်ပေါ့နော်။ပြီးနေအစိုးရကနေအရေးယူသင့်ပါလေဆိုတဲ့အကြောင်းအဲ့လိုမျိုးစာတွေပဲထွက်လာတယ်။နောက်တော့အခုကျမကိုယ်တိုင်လည်းအဲ့လိုမျိုးပေါ့နော်ဌာနဆိုင်ရာတွေနဲ့ပူးပေါင်းနေတဲ့ဒီခရိုနီတွေကနေပြီးတော့မှမြေသိမ်းပြီးတော့ပေါ့နော်။ကျမကိုပြန်ပြီးတရားစွဲတယ်။ကျမရဲ့ချက်မျိုးကိုလည်းသိမ်းစီးတယ်။ကျမကိုလည်းပြန်တရားစွဲတယ်ပေါ့နော်။အဲ့လိုမျိုးအခက်အခဲတွေကတော်တော်များများကြုံတွေ့နေရတယ်။
သူရဲ့ဒီလူမှုရေးလုပ်ငန်းအတွေ့အကြုံတွေကနေမြန်မာပြည်သူပြည်သားတွေအတွက်အဓိကလိုအပ်ချက်တွေအပေါ်မှာသူ့ရဲ့အမြင်ကိုလည်းအခုလိုပဲပြောပြပါရစေ
။ကျမကတော့ဟိုနိုင်ငံရေးတမကတော့မဟုတ်ပါဘူးပေါ့နော်။ဒါပေမဲ့ဒီကောင်ကတော့နိုင်ငံရေးနဲ့တော့အများကြီးသက်ဆိုင်လိမ့်မလို့ထင်တယ်လေ။ကျမတို့ရဲ့နိုင်ငံတော်အတိုင်းအမြင်ကလည်းပြောရတယ်ပေါ့နော်။ကျမတို့ဒီအစိုးရစီမံအောင်မတိအောင်ပေါ့နော်။သူ့အနေနဲ့စူးစမ်းသွားမယ်လို့သူပြောတာပေါ့နော်။အခုသူပြောတဲ့ဟာအတိတ်ပဲနဲ့နောက်တစ်မျိုးထွက်နေသလားလို့ကျမအနေနဲ့မျှော်လင့်မိတာပေါ့နော်။ဒါကအစိုးရဘက်မှာတော့အများကြီးလိုအပ်တယ်လို့ပဲကျမကထင်တယ်လေ။ဟိုဒီဒီနောက်ရှိဖွဲ့စည်းပုံကလည်းသူကဒီပြည်သူပြည်သားတွေနိုင်ငံသားတွေအခွင့်အရေးတွေအပြည့်အဝပေါ့နော်။ကြားထမ်းတာပေါ့။ဒါပေမဲ့တကယ်တမ်းကျတော့နိုင်ငံသားတွေကအဲ့ဒီအခွင့်အရေးတွေအကုန်လုံးတကယ်ဆုံးရှုံးနေတယ်ပေါ့နော်။ဒါတွေကိုထောက်ပြမယ်တက်တည်ပြမယ်ဆိုလည်းအများကြီးရှိနေတယ်ပေါ့။အဲ့တော့ကျမတို့ကဒီလက်ရှိမှာတော့ဒါအစိုးရကနေပြီးတော့ပေါ့နော်။တော်တော်လေးပေါ့နော်။ဟိုပါဝင်မှုလို့လားပေါ့။ ဟိုတကယ်တော့ပြည်သူတွေအရေးချင်းမမီလို့ပေါ့လေကျမတို့တောင်သူစကားနဲ့ပြောရင်လူချင်းချင်းပြောတော့ပြည်သူတွေကအရေးချင်းမမီလို့လို့ပြောနေတာတကယ်တမ်းကျတော့ပြည်သူဆိုတာအရန်ရိုးသားပြီးတော့ပေါ့နော်ဟိုပညာပိုင်းဆိုင်ရာလည်းအားနေကြလို့ထားပါတော့ပေါ့နော်အခုပညာတတ်တွေကနေပြီးတော့နေရာတွေယူပြီးတော့မှနိုင်ငံရေးမှာတကယ်ကိုလုတ်ပေးမယ်ပြည်သူတွေလုတ်တော့မယ်ဆိုပြီးတော့လုတ်လာတဲ့အချိန်မှာကျတော့ပြည်သူကိုလုံးဝလှည့်မကြည့်တော့ကျမတို့ကတော့အရန်လဲဟိုစိတ်မကောင်းဖြစ်နေတာပေါ့နော
်ကချင်ပြည်နယ်မုံညင်းမြို့နယ်ကတောင်သူလယ်သမားရေးလှုပ်ရှားသူဒုံမိုးမိုးလိုက်ပါရှင်နားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်